န်ယူဂျီအမျိုးသားညီညွတ်ရေးအစိုးရကပြည်သူ့ကာကွယ်ရေးတပ်မတော် People Defense Force ကိုတရားဝင်ဖွဲ့စည်းလိုက်ကြောင်းမေလ5ရက်နေ့မှာကြေညာချက်ထုတ်ပြန်ပါတယ်စစ်ကောင်စီတပ်တွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုရင်ဆိုင်နေရတဲ့မြန်မာပြည်သူပြည်သားတွေကိုကာကွယ်နိုင်ဖို့ပြည်သူ့ကာကွယ်ရေးတပ်မတော်ကိုကာကွယ်ရေးဆိုင်ရာမူဝါဒနဲ့အညီဖွဲ့စည်းကြောင်း NUG ပြည်ထောင်စုဝန်ကြီးချုပ်ကထုတ်ပြန်ကြေညာခဲ့ပါတယ်စစ်ကောင်စီတပ်တွေဟာပြည်သူလူထုရဲ့အသက်အိုးအိမ်စည်းစိမ်ကိုထိပါနှောက်ယှက်ဖျက်ဆီးနေပြီးမြန်မာနိုင်ငံရဲ့ဥတီချက်ဖြစ်တဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးကိုပါအဟံထားပြနေတယ်လို့လည်းဖော်ပြပါဗယ်။နှစ်ပေါင်း90ကျော်ဖြစ်ပွားနေတဲ့ပြည်တွင်းစစ်ချုပ်ငြိမ်းရေးနဲ့လုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲမှုတွေဆောင်ရွက်နိုင်ဖို့နဲ့ Federal ပြည်ထောင်စုတပ်မတော်ဖွဲ့စည်းနိုင်ဖို့ပြည်သူ့ကာကွယ်ရေးတပ်မတော်ကိုရှေ့ပြေးအဖြစ်ဖွဲ့စည်းလိုက်တာဖြစ်တယ်လို့လည်းဒီကနေ့ထုတ်ပြန်ကြေညာချက်မှာဖော်ပြပါရှိပါတယ်။အခုဖွဲ့စည်းလိုက်တဲ့ပြည်သူ့ကာကွယ်ရေးတပ်မတော်ရဲ့ရည်ရွယ်ချက်ပြည့်မီအောင်ဆောင်ရွက်ရင်းနဲ့လက်နက်တပ်စီရင်ကိစ္စကိုတော့ NUG ကအသေးစိတ်ပြောမထားပါဘူး။ NUG ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်ပြောခွင့်ရသူကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုံးဖြေဆိုခြင်းမရှိဘူးလို့ Reuters သတင်းတရမှာရေးသားထားပါတယ်။